ီမြန်မာစစ်ဆိုရကလမ်းပြမြေပုံအတိုင်းဆက်သွားမယ်လို့ကြေညာပြီးကလေးကဒီအဆင့်တိုင်းကိုအခိုင်အမာပြင်ဆင်ထားတဲ့အတွက်လေဘေးဒုက္ခကြောင့်ဒီပြည်သူတွေပူဆွေးတော့ကရောက်နေတာတော့ဖွဲ့စည်းပုံကိုညီမျိုးစုံနဲ့အတည်ပြုခဲ့တယ်လို့ဗမာပြည်ကွန်မြူနတီပါတီရဲ့ပြောရေးဆိုခွင့်ရှိသူကိုဖိုးတန်ချောင်းကပြောပါတယ်မြန်မာနိုင်ငံရေးလေးလာနေတဲ့သူတေတီကိုအောင်နိုင်ဦးကတော့အတိုက်အခံတွေကိုစစ်အစိုးရကနေမြ мян ဆန်ဆန်ဖယ်ထုတ်ခြင်းနဲ့အကြောင်းပြလိုက်တာလို့အခုလိုပြောပါတယ်
ဒီဖက်စည်းပုံအခြေခံဒီပြုပြီးလို့ရှိရင်အနိုင်ငံဒီ1990ပြည့်နှစ်ရေကောက်ပွဲတို့ဟာလာဒီတချို့1990ပြည့်နှစ်ကခြံတဲ့တရားဝင်မှုအားလုံးဟာကက်ပြဲသွားမယ်ဆိုတာကတော့ဟာလာအစရိယအားလုံးဟာလာတိကျတဲ့သဘောပေါ့လေအဲ့တော့ဟိုအခုဖြစ်သွားတဲ့ပုံစံကတော့ကျေးဇူးရအနေနဲ့မြ мян ဆန်ဆန်တိုက်ခံတွေကိုဖယ်ထုတ်ခြင်းတဲ့သဘောပေါ့နော်။နောက်ပြီးတော့ဖွဲ့စည်းပုံရဲ့အနေထားရဆိုလို့ရှိရင်လည်းကောင်တီဖော်တဲ့အခါမှာအဲဆိုပါတော့ပါလီမန်ထဲမှာအမတ်တွေဖြစ်လာရင်ဒီအမတ်တွေဟာနိုင်ငံအတွက်ပဲလုပ်ရမယ်။ဟလာပါတီအတွက်မလုပ်ရတော့ဘူးဆိုတော့ဟလာအယူဆမျိုးအပြောမျိုးဖွဲ့စည်းပုံထဲမှာရေးထားမျိုးလည်းရှိတဲ့အခါကျတော့ဟလာ NLD ပါပါမပါပါအဲဒီဥစ္စာတိတ်ပြီးတော့အဲပုံစံတက်ပြီးတော့အခြေခံကောင်းမဲ့အဲပုံစံမျိုးမတက်ရောက်ဘူးပေါ့လေအခုတော့ဟာလာ NLD ကိုအခုလိုပြက်ပြက်တာတာလုံးလိုက်တဲ့အတွက်ရှေ့ဆိုးရဟာဘယ်လိုပုံစံမျိုးခြေလမ်းပြင်ရင်လဲဆိုတာတော့အဲရှင်းသွားတဲ့သဘောရှိတာပေါ့လေ
အဲ့တော့ဒီအချက်ဟာဒီရှေ့ဆိုးရအနေနဲ့ဒီမိုကရေစီပေါ်ဆောင်မှုအတွက်ကိုလုံးဝမစင်စားထားတဲ့သဘောကိုပြသနေပါသလားဆိုတဲ့မေးခွန်းအပေါ်မှာတော့ရဲဘော်ဖိုးတန်ကျောင်းနဲ့ကိုအောင်နိုင်ဦးတို့ကအခုလိုပြောပါတယ
်သူတို့ပြောတဲ့ဒီဟိုစီကန်ရှိတဲ့ဒီမိုကရေစီဆိုတာရဲ့အနှစ်သာရဟာအဲ့ဒီသူတို့အနေနဲ့ဖွဲ့စည်းပုံကိုကြီးညာပြီးနောက်တနည်းမှာပဲဒေါ်အောင်ဆန်းစုကြည်ကိုတင်ကျုပ်တက်တန်းတူလိုက်တာနဲ့ရှင်းကြည့်ရင်ရှင်းနေတယ်လို့ထင်ပါတယ်သူတို့ရဲ့စီကန်ရှိတဲ့ဒီမိုကရေစီဆိုတာအခုသူတို့ကျင့်သုံးနေတဲ့အာဏာရှင်စနစ်ပါပဲနာမည်ပဲပြောင်းထားတဲ့အနှစ်သာရအရာရောလုံကြီးလုံးဟာအရာဘာမှမကွဲဘူးလို့ပဲပြောရင်ရမယ်ဒီမှာ
ဗမာပြည်မှာဒီမိုကရေစီပေါ်ဆောင်မှုဆိုတာကတော့ဒီမိုကရေစီကတော့ရမှာပဲဗမာပြည်မှာအဲဘယ်ဘာဒီမိုကရေစီလဲဆိုတော့အခုဆစ်ဆိုးရပြောတဲ့ဒီစီကန်းရှိတော့ဒီမိုကရေစီပေါ့ဗျာအဲတနည်းအားဖြင့်ပြောရလို့ရှင်စစ်တပ်ကနေပြီးတော့အဲနေရာတော်များများမှာဟာထိကျုပ်ထားတဲ့ဒီဒီမိုကရေစီမျိုးပေါ့ဗျာဟိုအတိုက်ခံဆိုတာရေးရရမရှိတဲ့အဲဒီမိုကရေစီမျိုးလို့ပြောလို့ရပါဘူးကွာဒါပေမဲ့အခုအတိုင်းဆိုလို့ရှိရင်တော့အတိုက်ခံမရှိတဲ့အဲဒီမိုကရေစီစနစ်လို့ပဲပြောရမလားတော့မသိဘူးခင်ဗျာကျွန်တော်တို့ဟိုဆိုရှယ်လစ်စနစ်နဲ့ကပ်ဆင်ခြင်းဖြစ်နိုင်တဲ့ဟာလာစနစ်မျိုးကိုအဲပြန်ရောက်သွားမယ့်အနေအထားမျိုးလို့ကျွန်တော်အနေနဲ့ထင်မိပါတယ်
စစ်ဆိုးရဘက်ကနေပြီးတော့2010ခုနှစ်မှာရွေးကောက်ပွဲကျင်းပဖို့အထိဆက်သွားမယ်ဆိုလို့ရှိရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဆက်လုပ်တဲ့ကိစ္စတွေကိုတော့အခုလိုပြောပြပါဗျာ
။ကျွန်တော်တို့သဘောကတော့ NLD ဟာပြည်သူလူထုနဲ့ပူကတော့မှာပဲ။ပြည်သူလူထုနဲ့တွဲပြီးတော့ဘာလုပ်မယ်ဆိုတာသူတို့လုံးမချီလန့်နိုင်အောင်ပြည်သူလူထုပါတဲ့ချီလန့်ဖြစ်ဖို့လိုတယ်လို့ထင်တယ်။ဒါကျွန်တော်အခြေခံကြကြဟိုပြောတာပါ။အဲ့ဒီစိတ်ကတော့သူတို့ဟာသူတို့ဆုံးဖြတ်ပါလိမ့်မယ်။ပြည်သူလူထုမပါဘူးနဲ့သူတို့ရှေ့ဆက်လို့ရှားလို့သူတို့မအခက်ခဲရှိမှာ။ဒီလူလူကြီးနဲ့အတူရှေ့ဆက်ပြီးရင်ဆိုင်မှဖြစ်တယ်။နှမို့ဆိုလို့ရှိရင်နားဖဟာသူတို့ပေါ်ဖြစ်တဲ့ဖြစ်လာမယ်။အဲသူတို့ဒီနေ့သတင်းစာမှာရေးသလို NLD ရဲ့90ခုနှစ်ရလဟာတရားမဝင်တော့ဘူးမတည်ရှိတော့ဘူးဆိုတာမျိုးပြောလာတယ်။နောက်ဆိုလို့ရှိရင် NLD ရဲ့တည်ရှိမှုကပဲဘယ်ဥပဒေနဲ့ဆိုတာပြဿနာဖြစ်လာနိုင်တယ်။
NLD ပါတီအနေနဲ့ကတော့အစတည်းကဟာလာဒီဆစ်ဆွေးရကိုစတင်မှုလိုင်းလုပ်ထားတာဆိုတော့သူ့အနေနဲ့ကအခုအချိန်ဒီမှာလည်းလုံးဝပြန်ပြီးတော့ဟာလာဒီများစီတိစ္ဆာတွေမလုပ်နိုင်တဲ့အခါကျတော့တပေပုံပင်နီးနဲ့ဟာရှေ့ကိုဆက်သွားမယ်ဒီမိုကရေစီရအောင်ဘလို့ပုံစံမျိုးနဲ့လုပ်မလဲဆိုတာကိုအတိအထစစဉ်းစားဖို့လိုတယ်ခင်ဗျာအဲတော့ NLD အနေနဲ့ကလည်းဒီလိုလာရှေ့ဆိုးရအနေနဲ့ပါတီချက်သိမ်းတာပဲဖြစ်ဖြစ်ဥပဒေကြောင်းကိုတခုခုပြပြီးတော့ဟာရွေးကောက်ပွဲဝင်လို့မရဘူးဆိုတာပဲဖြစ်ဖြစ်လုံးမယ်ဆိုတာကိုအစတည်းကတွက်ထားပါတယ်ခင်ဗျာ NLD အနေနဲ့တခုခုတော့ပြင်ဆင်ထားလိမ့်မယ်လို့ကျွန်တော်အနေနဲ့ယုံတယ်ခင်ဗျာ
အဲ့ဒီဒီရွေးကောက်ပွဲအတွက်လဲစစ်ဆိုးရရဲ့2008အခြေခံဥပဒေပေါင်းထဲမှာနိုင်ငံရေးပါတီတွေဝင်ပြီးလှုပ်ရှားဖို့အချက်ကိုဗမာပြည်ကွန်မြူနတီပါတီကတိုက်ထွန်းထားတဲ့အပေါ်ရဲဘော်ဖိုးတန်ချောင်းကအခုလိုရှင်းပြပါဗျာ
အခု NLD အနေနဲ့လာမယ့်ရွေးကောက်ပွဲမှာပါဝင်မယ်မပါဝင်ဘူးဆိုကျွန်တော်မပြောနိုင်သေးဘူးဒါဆိုသူတို့ဖာသာသူတို့ဆုံးဖြတ်တယ်အဲ့တော့သူတို့ပါတီဖြစ်စီမပါတီဖြစ်စီအထူးသဖြင့်သူတို့မပါဘူးဆိုလို့ရှိရင်သူတို့မပါရအောင်နားဖကအမျိုးမျိုးလုပ်တယ်ဆိုလို့ရှိရင်ဒီဒီကဘွေးဆိုဇက်ခွန်ယူပါမှာနာပါဖွဲ့ထားတဲ့အဖွဲ့အစည်းတစ်ခုအကြံဖို့ဖြစ်ဖြစ်ပါဖြစ်ဖြစ်ပေါ့နော်သူတို့ kain thare ko no tasa nya chi me jana ga ti di mwa mwa li di phit ni lu shi yin a tharu thin nai lu lu ya de ya phit taw ma a ai lu a phit khan lu lo me ya pi du lu lu ga tharu sanna ko phop pya chi ne sait shi ma be a lu kha ma pi du lu sanna ko pe lu ya aw a phwe si ti ha a lu lu po la ma no a phwe si ti ya da mu phwe si ti chu po la ma a na pha san da ne po di ji lu po la de a phwe si le shi u me เออไอ้หลูอภิเษกเนี่ยหน้าผากก็นี่ญาติจ่าไล่รู้สิตะคาเนี่ยไสวุถองมีตาขึ้นมาว่ะเออไอ้อะไรเนี่ยจีอยู่กับปวยสัตว์จีอกะไข้ลงไม่ขึ้นป่าวอปิตุลุเบิกก็ญาติได้ปิตุลุสานะปีနိုင်ในหลูดิอภิเษกสิดิแหละปอบ๊อดเนี่ยหลูขึ้นมาเอออะไรหาวมาแล้วเราဝင်ป่าจ่าอยากอูมั้ยだใบแม้มานาเปียวรู้สิดียุคกับปวยพอมาอกုံเหี่ยวลึดหาลงไม่ขึ้นป่าวอะไรยุคกับปวยก็นี่พี่รอดีมุกรีซีอสุวะเตียพอลาเลยมั้ยสอไอ้ล่ะรู้ลง ုပဲနာမည်အားဖြင့်ပြောလို့ရတာပေါ့လေဘသူတွေဘသူတွေပါတယ်တိုင်းပြည်လုံးပါတယ်ဆိုတာဒါပေမဲ့အနှစ်သာရအားဖြင့်အစအဆုံးစစ်တပ်ကချုပ်ကင်ထားတဲ့ညောင်လေးပင်ကြီးလာကဖြစ်တယ်အဲ့ဒီအမျိုးဖြစ်အောင်လာမလွတ်တော်ဘူးလေသူတို့အဲ့လိုပဲဖန်တီးမှာပါဒါကြောင့်မို့လို့အဲ့ရေးကောက်ပွဲပေါ်မှာကျွန်တော်တို့ကဟိုယုံကြည်ချက်ကြီးမျှော်လင့်ချက်ကြီးအထူးထားလို့မဖြစ်ပါဘူးပြည်သူလူထုရဲ့ဆန္ဒပေါ်ပြဖို့အတွက်ကတော့ဟိုပါဝင်စင်းတော့ပါဝင်ကြရမယ်လို့ထင်ပါတယ်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လည်းရွေးကောက်ပွဲမှာပါဝင်နိုင်အောင်ပြင်ဆင်တင်တယ်လို့မြင်တဲ့အကြောင်းကိုအောင်နိုင်ဦးကအခုလိုပြောပါတယ်
။ရွေးကောက်ပွဲပေါ်မှာပြင်ဖို့တင်တာကတော့ဟာလာဘာလို့ပဲဖြစ်ဖြစ်ဟိုကျွန်တော်နိုင်ငံရေးကကောင်းရင်လည်းကောင်းသွားနိုင်တယ်ဆိုးရင်လည်းဒီတိုင်းဆက်ဆိုးသွားနိုင်တယ်ဆိုတဲ့အတွက်အကောင်းရောဆိုးရောကိုတော့ပြင်ထားဖို့လိုမှာပေါ့နော်။အဲ့ဒီခုလိုလာရွေးကောက်ပွဲဖြစ်လာမယ်ဆိုလို့ရှိရင်လည်း NLD နေနဲ့ပါလို့မရရင်တော့ဘယ်လိုပုံစံမျိုးနဲ့ပါလို့ရမလဲဆိုတာမျိုးကိုစဉ်းစားဖို့တော့လိုတာပေါ့နော်ပြင်ထားဖို့လိုတာပေါ့
ဒါပေမဲ့ဒီမြန်မာနိုင်ငံမှာဒီမိုကရေစီဖော်ဆောင်ဖို့အတွက်အခြားနည်းလမ်းတွေလည်းပြင်ဆင်ထားတဲ့အကြောင်းရဲဘော်ဖိုးတန်ချောင်းကပြောပါတယ
်နာဖစီအိုစုနားလေတဲ့စကားဟာလက်နဲ့နဲ့အန်တူတာရဲ့ပြည်သူအင်အားနဲ့အကြက်ကန်တဲ့နှစ်မျိုးပဲရှိပါတယ်လို့ကျွန်တော်တို့ကြီးညာချက်ချင်းမှဖော်ပြထားပါတယ်အဲ့လိုပေါ်ပြလာရဲ့အနှစ်သာရမှာဒီနှစ်ခုဟာလက်နဲ့နဲ့အန်တူတာပဲဖြစ်ဖြစ်ပြည်သူအင်အားနဲ့အကြက်ကင်နေဖြစ်ဖြစ်အဲ့ဒါဟာစေုပ်စုကိုစစ်တပ်ရေးဇပွဲကိုတွန်းပို့ဖို့ပြောနေတာပ
ါမြန်မာနိုင်ငံရဲ့အပြောင်းလဲမှာနိုင်ငံတကာရဲ့ပါဝင်ကူညီမှုကိုကျေးဇူးတင်ပေမဲ့အပြောင်းလဲဖြစ်ဖို့အတွက်ပြည်သူတွေကိုယ်တိုင်ပဲလုပ်ရမှာဖြစ်တယ်လို့ရဲဘော်ဖိုးတန်ချောင်းကအခုလိုပြောပါတယ
်နိုင်ငံတကာရဲ့ PR အစရှိတဲ့ဖြစ်ဗမာပြည်ရဲ့ဒီမိုကရေစီအတွက်ပြုလုပ်တဲ့ဟာမှတော့ကျွန်တော်တို့ပါတီအနေနဲ့တော့ကျေးဇူးလဲတင်တယ်ကျိုးလဲကျိုးစုတယ်လို့ပြောပြတာပါဒါပေမဲ့အဲ့ဓာရီကြောက်မှုအချိန်ကကြတဲ့အပြောင်းလဲခုဖြစ်နေမယ်လို့ကျွန်တော်တို့အဲ့လိုတော့မထင်ဘူးအဓိကနားဖောက်ဘူးအပြောင်းလဲဖြစ်စေနိုင်မှာကပြည်သူလူထုရဲ့အင်အားပဲပြည်ပကကဲမှဗမာပြည်ကြီးလွတ်မြောက်လိမ့်မယ်ဆိုတဲ့အတွေးခေါ်တော့ကျွန်တော်တို့ဘယ်တော့မှမရှိဘူးအဲ့လိုမျှော်လင့်ချက်လည်းကျွန်တော်ဘယ်တော့မှမထားခဲ့ဘူးပြည်သူလူထုကိုလည်းကျွန်တော်တို့အဲ့လိုဘယ်တော့မှမျှော်လင့်ချက်မပေးခဲ့ဘူးသူများကြီးလာခဲ့လိမ့်မယ်ခင်ဗျာအဲ့တော့ထိုင်ဆောင်နေပဲဆိုတဲ့ဟာမျိုးကျွန်တော်တို့ပြည်သူလူထုလည်းအဲ့လိုမစင်စားဘူးလို့ပဲကျွန်တော်တို့ယုံတယ
်။တိုင်းပြည်ရဲ့ပထဝီအနေအထားကြောင့်နိုင်ငံတကာရဲ့ကူညီမှုကိုအကန့်အသတ်ဖြစ်စေတယ်လို့ကိုအောင်နိုင်ဦးကအခုလိုပြောပါတယ်
။ကျွန်တော်တို့နိုင်ငံနဲ့နိုင်ငံတကာဆက်ဆံရေးပေါ့နော်။အဲ့ဒီမှာအရေးကြီးတဲ့အချက်ကတော့ကျွန်တော်တို့ပထဝီနိုင်ငံရေးပေါ့နော်။အထူးသဖြင့်တော့အိန္ဒိယတို့ပေါ်ပြီးကြည်ဟာတရုတ်ပြည်တို့ဟာမြန်မာစစ်ဆေးရနဲ့နီးကကဆောင်ရွက်နေတယ်နောက်တစ်ခါရုရှားလိုနိုင်ငံမျိုးဟာမြန်မာစစ်ဆေးရကိုကူညီနေတဲ့အနေအထားမျိုးတွေရှိတယ်အဲ့လိုအနေအထားမျိုးတွေရှိတယ်ဆိုတော့နိုင်ငံတကာကမြန်မာနိုင်ငံပေါ်မှာပြည်နိုင်ငံဖြစ်အားတွေဟာအကွဲအကွဲပြားပြားဖြစ်နေတယ်နောက်ဆုံးအန်တီမဖြစ်တဲ့အဖြစ်ကိုနိုင်ငံတကာအနေနဲ့မပေးနိုင်ဘူးအဲ့တော့တနည်းအားဖြင့်ပြောရမယ်ဆိုလို့ရှိရင်ဒီလိုပထဝီနိုင်ငံရေးတွေဟာစစ်ဆေးရပေါ်မှာအရေးတာနေတဲ့အတွက်လည်းကျွန်တော်တို့နိုင်ငံမှာဒီမိုကရေစီရေးတော့နေတာတို့ဒီတိုင်းသားရေးတို့ရှိနေတဲ့ပြည်ပခါကိုဖြစ်ရှင်းတာတို့ဟာတောင်းနေနေတဲ့အနေအထားအများကြီးပါတဲ့သဘောရှိပါတယ်
ဟုတ်ကဲ့ဒါကတော့ဒီဗမာပြည်ကွန်မြူနတီပါတီကပြောရေးဆိုခွင့်ရှိသူရဲဘော်ဖိုးတန်ချောင်းနဲ့မြမနိုင်ငံရေးလေးလာတုံးတက်နေတဲ့သူတေတီကိုအောင်နိုင်ဦးတို့ကိုကျွန်မဆက်သွယ်မေးမြန်းထားတာပါရှင်